Chakai Binere ga Rohingyari po sallat bi ro alo anjun in ya tong saung yet mu apa awin asoya ye kain twae mu hma ywin ni me so yin naingan phyat jaw jihad sit pwe sin nwe ni duri ga Myanmar naingan ne ma tharot yee ye che atai phyi aw lo Rohingyari re ga asoya yaw ni duri ko atong cha twa lein me lo naingan daga pritipakha leela saung chi ye apwe ICG ga tadi pe lai ba de Chakai Binere ga Muslim tapout tha mu so re gaung sin ne ICG apwe ga December 15 yet ni ron ga asin khan sa thauk pyan kae da ba ဒီပါရောက်သူတွေဥဆောင်ပြီးတော့တိုက်ခိုက်ရေးတင်းတန်းတက်ထားတဲ့ရိုဟင်ဂျာတိုက်ခိုက်ရေးသမားတွေရဲ့ရခိုင်ပြည်နယ်ကလက်တလောတိုက်ခိုက်မှုတွေဟာမြန်မာနိုင်ငံအတွက်အန္တရာယ်များတဲ့အကွေအပြောင်းတစ်ခုဖြစ်တယ်လို့အစီရင်ခံစာကထောက်ပြထားပါတယ်။စော်ဒီအာရေဗျမှာအခြေစိုက်တဲ့ရိုဟင်ဂျာကော်မတီတစ်ခုကဥဆောင်တဲ့ဟာရာကာအယ်ယာကင်ဆိုတဲ့တောင်ကျမ်းသူအဖွဲ့ကနေခေတ်သစ်ပျောက်ကြားတိ သူဓာတ်ရိုက်ညွှန်ကြားထိန်းချုပ်လို့မရတာကအခြေအနေကိုပိုပြီးတော့ရှုပ်ထွေးစေတယ်လို့ ICG အဖွဲ့ကမြင်ပါတယ်တန်တန်းပင်းမှုတချို့နဲ့သွေးစည်းညင်ညွတ်မှုပြတဲ့လက္ခဏာတွေကလွဲလို့ Haraka El Yakin အဖွဲ့ဟာနိုင်ငံဖြတ်ကျော်ဂျီဟတ်အတွေးအခေါ်နဲ့စစ်စင်နေပုံမရတဲ့အပြင်အကြမ်းဖက်ဝါဒပြန့်စီတဲ့ရည်ရွယ်ချက်နဲ့လုံနေပုံမရဘူးလို့တော့ ICG ကဆိုပါတယ်ဒါပေမဲ့အစိုးရကထိထိရောက်ရောက်မကင်တွယ်ဘူးဆိုရင်တော့ Rohingya တွေကြားမှာအစိုးရအမြင်တွေပေါ်ပေါက်လာနိုင်ပြီးတော့ဂျီဟတ်ဝါဒီတွေရဲ့အတုံးချမှုကိုခံရလိမ့်မယ်လို့လည်းသတိပေးထားပါတယ်ဒါပေမဲ့ဒီလိုအခြေအနေတွေကိုပြောင်းလဲသွားအောင်မြန်မာအစိုးရကလုပ်ဖို့အချိန်မနှောင်းသေးဘူးလို့ကြာတာရင်းနှီးကထုတ်ပြန်တဲ့ ICG ရဲ့အစီရင်ခံစာမှာပြောထားပါတယ်။အကြမ်းဖက်မှုတွေထပ်မဖြစ်အောင်နဲ့လူမှုအတိုင်းဝိုင်းတွေကြားတင်းမာမှုအခြေအနေပိုဆိုးမသွားအောင်လုပ်တဲ့နေရာမှာရခိုင်ဗုဒ္ဓဘာသာဝင်တွေရဲ့စိုးရိမ်မှုနဲ့နစ်နာမှုမကျေနပ်မှုတွေကိုလည်းထည့်စဉ်းစားဖို့လိုအပ်တယ်လို့ ICG ကပြောပါတယ်။ ICG အစီရင်ခံစာဟာပြည်ရင်းထောင်လမ်းရေးအချက်အလက်တော်တော်များများနဲ့ကိုင်းညီနေပြီးတော့ပြည်ပအကြမ်းဖက်အဖွဲ့အစည်းတွေကနေငွေကြေးအပအဝင်အထောက်ပံ့ပေးနေတာတွေကိုနိုင်ငံတကာနဲ့ပူးပေါင်းဖော်ထုတ်အရေးယူဆောင်ရွက်ဖို့လုပ်နေပြီလို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့ American အစိုးရကတော့လေးလာသုံးသပ်နေပြီးတော့မှတ်ချက်ပေးပြောဖို့ဆောသေးတယ်လို့ American နိုင်ငံသားရေးဌာနပြောခွင့်ရသူ John Kirby ကပြောပါတယ်ရှင်